ချင်းပြည်နယ်မြောက်ပိုင်းဒေသတွေမှာမြန်မာတပ်မတော်နဲ့တိုင်းလက်လက်နက်ကိုင်မဟာမိတ်တပ်ဖွဲ့တို့ကြားမှာတိုက်ပွဲပြင်းထန်စွာဖြစ်ပွားနေကြတာ၁၀ရက်မြောက်နေ့ရှိနေပြီဖြစ်တယ်လို့ဒေသနယ်မှာလည်းတိုက်ပွဲတွေဖြစ်ပွားနေသေးပါဒီလိုဖြစ်နေတဲ့တိုက်ပွဲတွေကြောင့်ဒေသခံတွေကစိုးရိမ်ကြောက်လန့်မှုနဲ့တူတရုတ်နိုင်ငံဘက်ကိုထွက်ပြေးတိမ်းရှောင်နေရပါတယ် VOA သတင်းတောင်နိုင်ကွင်းအင်ကသတင်းပေးပို့ထားတာကိုနားဆင်ပါရှင
်ဟုတ်ကဲ့ပါရှမ်းပြည်နယ်မြောက်ပိုင်းဒေသဘက်မှာမြန်မာတပ်မတော်နဲ့မြောက်ပိုင်းမဟာမိတ်တပ်ပေါင်းစုတို့ကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေဆဲဖြစ်ပါတယ်ဒီနေ့ဖြစ်ပွားခဲ့တဲ့တိုက်ပွဲအခြေအနေနဲ့ပတ်သက်လို့မြောက်ပိုင်းမဟာမိတ်တပ်ပေါင်းစုအဖွဲ့ဝင်တန်းပလောင် TNL အဖွဲ့ရဲ့နိုင်ငံခြားဆက်ဆံရေးတာဝန်ခံတပန်းလှကခုလိုပြောပါရတယ်
။တရားမှမိုင်မှုဆရာကစမနပိုင်းမှာပဲမှာဆိုအဲ့ဒီနမ်ပေါင်းတပန်းဆိုင်တဲ့မှာဖြစ်တယ်။ဒီလိုအချိန်မှာပြင်းပြီးဒီပုံပဲမှာလည်းဖြစ်တယ်။ဒီလိုနမ်မိုင်းအမကိုပဲမှာဆက်ဖြစ်နေတဲ့ပြည်ပြည်လမ်းတစ်ခါရုပ်ရှိတယ်ပေါ်သေးတာပေါ့နော်။ညနေ၈နာရီအဲမှာလည်းဒီမန်နောင်နံပါတ်၈ပဲမှာလည်းဒီတော့ရဆက်ဖြစ်နေပါ့။ခုဒီမနေ့တိုင်းမှာလည်းဒီသင်္ကားရရောတကားရရောအများကြီးတက်တက်လာတယ်။တရားမှမိုင်ပဲပတ်သက်လာတယ်သူတို့။
ဒီမနေ့ဖက်မှာမူဆယ်မြို့နယ်နန်းတောင်းနဲ့ပန်းဆိုင်စွန်လုံဒေသဘက်မှာတိုက်ပွဲဖြစ်ပွားနေတယ်လို့မွန်ဂိုဒေသဘက်မှာလည်းတိုက်ပွဲပြင်းထန်ဖြစ်ပွားနေစေလို့တပန်းလှကပြောပါရယ်မွန်ဂိုဒေသဘက်မှာတော့မြန်မာတပ်မတော်နဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တို့ကြားတိုက်ပွဲပြင်းထန်စွာဖြစ်ပွားနေစေလို့မွန်ဂိုဒေသခံလူကအခုလိုပြောပါရယ်
ဒီနေ့လည်းနေပြန်လာတဲ့မှတ်သားမိတ်ကြံထုတ်ပါရယ်နေပြန်ဒီကြည့်ကြလာဖြစ်တယ်ပြင်းထန်တယ်ဆန့်ထန်တယ်အဖို့အပြည့်တွေလို့ဖြစ်တယ်ဒုက္ခရောက်နေတယ်ကျပ်ချင်းချင်းကတော့ဟိုတင်းတော့တိုက်ပြီးတင်နေကြတာတင်နေကြတော့အခုဒုက္ခရောက်တာတော့ကျွန်တော်ဒီလိုဒီပါ
မွန်ဂိုဒေသခံများစုဟာတရုတ်နယ်စပ်ကိုထွက်ပြေးတင်းရှောင်နေရတယ်လို့လဲသူကဆိုပါတယ်မနေ့ကလည်းကိုခိုင်မြို့နယ်မန်နောင်နဲ့နံပါတ်ကြီးရွာကြားနဲ့နန်းအွန်နန်းပေါ်ချောင်းတရာကြားမှာတိုက်ပွဲဖြစ်ပွားခဲ့ပါတယ်မနေ့ကနဲ့ဒီကနေ့ထိတော့မြန်မာတပ်မတော်နဲ့မြောက်ပိုင်းမဟာမိတ်တပ်ပေါင်းစုတို့ကြားမှာတိုက်ပွဲကျင်းဆဲကျင်းထက်မနည်းဖြစ်ပွားခဲ့တယ်လို့ဒါပန်းလကပြောပါတယ်ကောင်းဆိုင်ဒေတာဘက်မှာတော့ဒီကနေ့မှာလက်နက်ကြီးတွေနဲ့ပြေကပ်မှုအနည်းငယ်ရှိတာကလွှဲလို့တိုက်ပွဲတွေငြိမ်သက်နေတယ်လို့ကောင်းဆိုင်တိုက်ခါတော်ရဆရာတော်ဦးစင်ဟန်လကပြောပါတယ်
။တပ်မတော်ကပြင်လိုက်တဲ့အမြောက်၃လုံးလာကြရတဲ့လဲလို့အကုန်လုံးတော့အခုငြိမ်နေကြ။ဒီကျွန်တော်တို့ဒီမိုင်းယံ၊လောင်ချံ၊လောင်ချဲအဲ့ဒီရွာနဘီတွေမှာကြရကြ။ဒီဖြစ်တာတော့ကျွန်တော်တို့ရွာနဘီမှာကြည့်တော့ကျွန်တော်တခြားဖြစ်တာတော့ဘာမှမကြရဘူ
း။ဒီကနေ့မနေ့မှာမူဆယ်နဲ့နတ်ဖက်ကကြားမှာရှိနေတဲ့စွန်လုံတရားကိုတပ်ပေါင်းစုအဖွဲ့ကနေမိုင်းခွဲခဲ့တာကြောင့်ဆက်သွေးရေးလမ်းကြောင်းခိုက်သွားတယ်လို့မူဆယ်ခရိုင်သွေသွေအုပ်ချုပ်ရေးဦးစီးဌာနကဦးစီးရာရှိဦးစော်မင်းကဆိုပါတယ
်ဒါသာမိုင်းခွဲတော့လေးပြည်ကျော်ဖြည့်ဆည်းသွားတာပေါ့ဒါသာကျန်ငယ်ကွန်မြူနတီရာငယ်
ဒီအရင်နဲ့ဒီအရင်အဖွဲ့ဥပုံဖွဲ့ပါပဲအဲ့ဒီကတည်းကဒီလိုင်းဓာလေးပြတ်သွားတာပေါ့အဲ့ဒါမျိုးဒီပုံဆက်ဆက်ခေါ်ယူမှုကတော့တူပါတော့ဝင်အင်းကြီးတွေတို့ကလည်းသုံးလို့မရဘူးဖြစ်သွားတာပေါ့ကားတော့ဒီစင်နိုင်ခွဲမှာပြန်သွားလို့ရအောင်သူတို့လည်းတက်နေတော့ပြင်လာတော့
ဒီဖြစ်စဉ်နဲ့ပတ်သက်ပြီးတော့တမတော်ပိုင်မြတ်ဝတီသတင်းမှာတော့နေမြေလုံချုံကြီးယူထားတဲ့တမတော်ရိတ်ခါရင်တန်းကို KIA TNL ပူပေါင်းဖွဲ့အင်အား30တို့ကနေစွန်လုံတရားကိုမိုင်းခွဲဖောက်ခွဲဖြစ်စီပြီးတမတော်ရင်တန်းကိုလက်နက်ကြီးလက်နက်ငယ်တွေနဲ့ပြေခတ်တတ်ခိုက်ခဲ့လို့ပြန်လည်တတ်ကတ်ခဲ့ရမှာတမတော်ဘက်ကနေ RPG တနတ်တလက်ဘုံသီးစလုံး M22 ကြီးအိမ်တစ်ခုနဲ့ M22 ကြီး30တောက်တို့တင်းစီရမိခဲ့တယ်လို့တမတော်စစ်ကြောင်းကစစ်တီတူထိခိုက်တန်ရာရရှိခဲ့တယ်လို့ဒီကနေ့မှာဖော်ပြထားပါတယ်မင်းညကလည်းမူဆယ်မြို့တွင်းမှာ၃နေရာထက်မနည်းဘုံပောက်ွယ်မှုဖြစ်စဉ်ဖြစ်ပွားခဲ့တယ်လို့နိုဝင်ဘာလ29ရက်နေ့မှာမူဆယ်မြို့မိတ်ဝင်းရက်ွက်ရွေးကောက်ပွဲကော်မရှင်အဖွဲ့ခွဲရုံးကိုပြစ်ခတ်မှုတွေဖြစ်ပွားခဲ့ပြီးအတန်ငယ်ပျက်စီးမှုဖြစ်ပွားခဲ့ပါတယ်။မြတ်ပိုင်းမဟာမိတ်တပ်ပေါင်းစုအနေနဲ့အခုလိုတိုက်ပွဲကာလတွင်ရဲစခန်းစစ်သက်စခန်းဤဝန်းကျင်တွင်မှာညအချိန်မတော်တွာလာခြင်းကိုရှောင်ရှားကြဖို့သတိပေးနှိုးဆော်ထားပါတယ်။ပြီးကြတဲ့နိုဝင်ဘာလ20ရက်နေ့မှာတိုင်းသာလက်နက်ကန်ဖွဲ့တွေပေါင်းပြီးတော့ရှမ်းပြည်နယ်မူဆယ်မြို့နယ်အနီးဝန်းကျင်ဒေသကစစ်သက်ရဲတပ်ဖွဲ့စခန်းတွေပြင်105မိုင်နယ်စပ်ကွန်လွန်ရေးစခန်းကိုပါပြစ်ခတ်တိုက်ခတ်ခဲ့ပါတယ်။ဒီပြစ်ခတ်မှုကလည်းအစပြုပြီးရှမ်းပြည်နယ်မြောက်ပိုင်းဒေသတွင်မြမတမတော်နဲ့မြောက်ပိုင်းမဟာမိတ်တပ်ပေါင်းစုတို့ကြား30ရက်ခန့်တိုက်ပွဲဆက်မပြတ်ဖြစ်ပွားခဲ့တယ်လို့မွန်ဂိုဆိုင်းပေါင်ဝန်တိုင်အပါအဝင်တရုတ်နယ်စပ်တစ်ချောင်းမှရှိတဲ့ရွာပေါင်း30နီးပါးကရွာသား9000နီးပါးဟာစစ်ပြေးဒုက္ခတွေအဖြစ်နဲ့တရုတ်နိုင်ငံထဲကိုထွက်ပြေးတိမ်းရှောင်နေရပါတယ်။ရှမ်းပြည်နယ်ရှမ်းမြောက်ဒေသဘက်မှာဖြစ်ပွားနေတဲ့တိုက်ခိုက်မှုနဲ့ပတ်သက်လို့အပြစ်မဲ့ပြည်သူတွေကိုထိခိုက်တယ်လို့နိုင်ငံတော်ချုပ်ချာတည်ငြိမ်အေးချမ်းမှုနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုထိခိုက်စေတာကြောင့်မနေ့ကပြည်သူ့လွှတ်တော်မှာအရေးကြီးအဆိုတရတင်သွင်းခဲ့ရမှာတန့်ွက်သူမရှိဘဲအတည်ပြုခဲ့ပါတယ်။တိုင်းဒါမဟာမိတ်တွေအနေနဲ့ကတော့မြမတမတော်ကနေတိုင်းဒါဒေသတွေမှာထိုးစစ်တွေကိုအဆက်မပြတ်ပြုလုပ်နေတဲ့အတွက်တံပြန်တိုက်ခိုက်ရတာဖြစ်ကြောင်းနဲ့အစိုးရအနေနဲ့ထိုးစစ်တွေကိုရပ်တန့်ဖို့ကိုလည်းတောင်းဆိုထားပါတယ်ခင်ဗျာ။